Amaka David Steinbach mia. But mauzo ethnic nationalism lo khore. Taiyin da athi thi ye amyo da ye sitat so ra Myanmar naingan atwa belo adei pwe phrim la khmyar.
I think that as Burman nationalism has grown, the various ethnic groups in the country.
Maria amyo da ye sitat ji thwa la da ne mia. Chan taiyin da lu myo su dwe ga le tu lo ye tamain chang dwe ko ti shi ne ja pi phit de atwa di ye paw ma goun yu la ja ba de. ဒီ အပေါ် မှာ အတိ မှတ် ပြု တာ ခံ ရင် ရ ပါ တယ် ဒီ လို နဲ့ ပဲ အခု ethnic nationalism လို့ ခေါ် နေ ကြ တဲ့ တိုင်း သား လူ မျိုး ရေး စိတ် သက် ပေါ် ထွန်း လာ တာ ပါ အဓိပ္ပာယ် က တော့ တိုင်း သား လူ မျိုး တွေ ဟာ သူတို့ ရဲ့ ဘာသာ စကား သူတို့ ယဉ် ကျေး မှု သူတို့ ရဲ့ ဒလိပ် ထုံ တမ်း ဆင်လာ တွေ နဲ့ တခါ တရံ နဲ့ သူတို့ ရဲ့ ကိုးကွယ် ယုံကြည် မှု တွေ အတွက် ဂုဏ် ယူ လို မှု ပဲ ဖြစ် ပါ တယ်
ဒီ ညမှာ မှာ ဗမာ အမျိုး သား ရေး စိတ် သက် ဆို တာ ဗမာ တိုင်း သား တွေ အတွက် ပဲ ဖြစ် ထွန်း ခဲ့ တဲ့ အမျိုး သား ရေး စိတ် သက် တစ်ခု ပဲ လား သူတို့မို့တိုင်းရင်းသားအလုံးကိုကူစားပြုတဲ့အမျိုးသားစိတ်ဓာတ်ကောမဖြစ်သင့်ခဲ့ဘူးလားခင်ဗျာ
Oh of course but it's also nationalism for the country as a whole because the general
မမတဲ့အမျိုးသားရေးစိတ်ဓာတ်ဆိုတာတိုင်းပြည်လုံးအတွက်တပေါင်းစည်းတဲ့ဖြစ်တဲ့မှာလေအခုဖြစ်သွားတာကလွတ်လပ်ရေးရပြီးကလေးကလူများစုဗမာတွေကအမျိုးသားယဉ်ကျေးမှုဆိုတာဗမာယဉ်ကျေးမှုပဲလို့ဆုံးဖြတ်ပြဋ္ဌာန်းခဲ့ကြပါတယ်ပြည်တော်စုနှစ်ဖြစ်တဲ့ February 12 ရက်နေ့ပင်လုံးသဘောတူညီချက်ဆိုတာတွေရှိပေမဲ့အဓိကအခြေပြုထားတာကဗမာယဉ်ကျေးမှုဖြစ်နေပါတယ
်အခုခါမှာတော့သမရဦးသိန်းစင်ကစစ်မှန်တဲ့အမျိုးသားစိတ်ဓာတ်ဆိုတာပြည်တော်စုကိုချစ်တဲ့စိတ်ဓာတ်လို့ပြောလာပါတယ်ဒါဟာဗမာအမျိုးသားစိတ်ဓာတ်ဆိုတာတဲ့ပုံမိုကျက်ပြန့်တဲ့ပြည်တော်စုအမျိုးသားစိတ်ဓာတ်ဖော်ဆောင်ဖို့ကြိုးပမ်းချက်လို့ဆိုနိုင်ပါသလားခင်ဗျာ
Yes of course they are and that's quite natural I think every government would like to do that
ဟုတ်ပါတယ်ဒါဟာအစိုးရတိုင်းကဖြစ်စေခြင်းနဲ့သဘောတဘာဝတရားဖြစ်တယ်လို့ထင်ပါတယ်ဒါပေမဲ့နိုင်ငံရေးသိပ္ပံဘာသာရမှာ National Spirit လို့ခေါ်တဲ့အမျိုးသားစိတ်ဓာတ်ဆိုတာကတော့အမျိုးသားနိုင်ငံတော်ရဲ့အနန္တမိတ်တစ်ခုလုံးကိုလွှမ်းခြုံထားတာပါဒါပေမဲ့မြန်မာပြည်မှာကြတော့ဒီလိုမဟုတ်ပါဘူးလူမျိုးဆိုတာကွဲလွဲများပြားတဲ့တိုင်းရင်းသားတွေအတွက်သုံးတဲ့အခေါ်အဝေါ်ဖြစ်နေပါတယ်သူတို့တွေမှာတီးခြားသမိုင်းကြောင်းတွေရှိကြတယ်အဲ့ဒီတမိုင်းကြောင်ဟာနိုင်ငံတမိုင်းကြောင်အမျိုးသားတမိုင်းကြောင်နဲ့အံဝင်ကွင်းကြမရှိလာပါဘူး။တိုင်းနာလူမျိုးတွေကိုရန်ကုန်တမမုံနေပြည်တော်ကအစိုးရဟာသူတို့ရဲ့ legitimate government တရားဝင်တဲ့အသီးမှတ်ပြုလက်ခံနိုင်တဲ့အစိုးရဖြစ်လာဖို့အတွက်ဘာတွေလိုအပ်တယ်လဲလို့ကျွန်တော်အများကြီးမေးခဲ့ဘူးပါတယ်။ကျွန်တော်တို့ရဲ့ဘာသာစကားဒလိထုံးတမ်းယဉ်ကျေးမှုနဲ့ဘာသာစာပေတွေကိုတရားဝင်ဖွင့်ပေးပါလို့သူတို့ကပြန့်ဖြေကြပါတယ်။ဒါပေမဲ့အစိုးရကဒါကိုခွင့်မပြုပါဘူး။ဓာတ်တွေကိုဖွဲ့စည်းပုံအခြေခံဥပဒေမှာခွင့်ပြုထားတယ်လို့တော့ဆိုကြပါတယ်ဖွဲ့စည်းပုံမှာဖော်ပြထားတာကတော့ကောင်းပါလေဒါပေမဲ့လက်တွေ့မှာတော့တမျိုးဖြစ်နေပါတယ်ဥပမာအားဖြင့်တိုင်းသားအသီးသီးတို့ရဲ့ဘာသာစကားတွေကိုနိုင်ငံတော်မူလတန်းကျောင်းတွေမှာသင်ကြားခွင့်မပေးပါဘူးကျောင်းပြင်မှာတော့သင်လို့ရပါတယ်တကယ်တော့ဒီကိစ္စဟာတရုတ်နိုင်ငံအပါအဝင်တိုင်းရင်းသားတွေအများပြားနေထိုင်တဲ့နိုင်ငံတွေမှာဆိုရင်စာသင်ကျောင်းတွေမှာကိုသင်ခွင့်ပေးထားတာပါ
လူများစုဖြစ်တဲ့ဗမာတွေပဲကြီးစိုးနေတဲ့ကိစ္စတချို့ကလည်းဒါဟာ chauvinism လူမျိုးကြီးဝါဒဆိုပြီးခေါ်ဝေါ်သုံးနှုံနေကြပါတယ်ဒါဟာလွတ်လပ်ရေးရာကလေးကရှိလာပါသလားသူတို့မဟုတ်ဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်မှမှပုံမူကြီးထွားလာတာလားတနည်းအားဖြင့်ဒီကိစ္စအတွက်ဘယ်သူကိုသမိုင်းတည်ခံလို့ဆိုကြရမလဲခင်ဗျာ
No I don't think the culprit I think that since independence every government
ဒီနေရာမှာတရားခံတစုံတယောက်ရှိတယ်လို့ကျွန်တော်မထင်ပါဘူးလွတ်လပ်ရေးရပြီးကလေးကအရသာအစိုးရဗိုလ်ချုပ်နေဝင်အစိုးရနဝတနာအဖအားလုံးဟာတနည်းနည်းနဲ့အမျိုးသားရေးစိတ်ဓာတ်ကြဲကြဲပြန့်ပြန့်ဖြစ်ထွန်းဖို့ကြိုးပမ်းခဲ့ကြတာကြီးပါပဲဒါဟာသဘာဝပါပဲဒီကနေ့ကမ္ဘာနိုင်ငံတိုင်းမှာလည်းတွေ့နေရပါတယ်ပြဿနာကဒါကိုသူတို့ဘလို့ပဲပုံနည်းနဲ့လောက်ကြတယ်လဲဆိုတာပဲဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာရှိခဲ့ဘူးသမျှအရသာအစိုးရအပါအဝင်ဘယ်အစိုးရကမှအောင်းအောင်းမြင်းမြင်းမကင်တွဲမဖြစ်ရှင်းနိုင်ခဲ့ကြပါဘူးဒါကြောင့်တိုင်းသားတွေဟာငါတို့ဟာထိုက်တဲ့တလောက်အလေးထားခြင်းမခံရဘူးငွေကြေးအလုံးလောက်မရဘူးလို့ဆိုပြီးဖြစ်လာကြရတာပါဘို့ကြောင့်စာတိုင်းရင်းသားတွေကိုပြောခဲ့တဲ့ဗမာတစ်ချက်မင်းတို့တစ်ချက်ဆိုတာဘယ်တော့မှအကောင့်ထဲမပေါ်လာခဲ့ပါဘူးဒါတွေဟာတိုင်းရင်းသားတွေအတွက်ခံမြင်းစရာတွေဖြစ်လာခဲ့တာပါပဲဘို့ကြောင့်စာဟာလူနည်းစုတိုင်းရင်းသားတွေရဲ့ယုံကြည်ကိုးစားမှုကိုအများဆုံးရရှိခဲ့တဲ့ဗမာတစ်ယောက်ဖြစ်ပါတယ်သူသက်ခံသွားရတာဟာတိုင်းပြည်အတွက်ကြေကွဲဝမ်းနည်းစရာဖြစ်တယ်လို့တိုင်းသားဆက်ဆံရေးအတွက်လည်းဆုံးရှုံးမှုကြီးတရပါအခုအစိုးရလက်ထက်မှာတော့ဖွဲ့စည်းပုံအရပြည်내လွတ်တော်ဆိုတာပေါ်ပေါက်လာခဲ့တဲ့အတွက် လေးပေါက်ကလေးနည်းနည်းပွင့်သွားတယ်လို့ဆိုရမှာပါပြည်နယ်လွတ်တော်တွေဟာဘူအစိုးရဩဇာအာဏာအောက်မှာရှိနေပေမဲ့ဒိုင်းသားတွေရဲ့ထင်မြင်ယူဆချက်တွေကိုအများကြီးဖော်ထုတ်လာနိုင်မှာပါကျွန်တော်မျှော်လင့်တာကလည်းဒီပြည်နယ်လွတ်တော်တွေဟာဒေသတွင်းပြဿနာတွေကိုဆွေးနွေးဖြေရှင်းနိုင်ကြဖို့ပါပဲဘာကြောင့်လဲဆိုရင်ဘူအစိုးရတွေဟာဒေသန္တရအခြေအနေတွေကိုနားမလည်ကြပါဘူးအဲ့ဒီဒေသန္တရပြဿနာတွေကပဲအစိုးရအဆက်ဆက်ကိုအခက်ကြုံစေခဲ့တာပါပြဿနာတရားဆိုတာအနီးကရှိနေသူတွေကမှနားလည်သဘောပေါက်နိုင်တာပ
ါဆိုရင်တိုင်းရင်းသားတွေရဲ့ပြည်နယ်လွှတ်တော်တွေရဲ့စီရင်ပိုင်ခွင့်ကိုမြန်မာနိုင်ငံမှာဘယ်အတိုင်းအတာထိခွင့်ပြုသင့်ပါသလဲပြည်ထောင်စုစိတ်ဓာတ်အစစ်အမှန်ပေါ်ထွန်းရေးအတွက်ပြည်နယ်လွှတ်တော်တွေကိုလုတ်ပိုင်ခွင့်ဘယ်လောက်ထိပေးသင့်တယ်လို့ဆရာကြီးထင်ပါသလဲ
Well that's the question we're going to see how far that's going to go we don't know yet
အဲ့ဒါဟာကျွန်တော်တို့စောင့်ကြည့်ကြရမယ့်အခြေအနေပါအခုကြိုမသိနိုင်သေးပါဘူးဖွဲ့စည်းပုံဥပဒေထဲမှာပြောထားတာကတော့တမျိုးပါဒါကိုလက်တွေ့မှာဘလို့အထိပ္ပယ်ဖွင့်ဆိုကြတယ်လဲဘလို့အကောင့်ထဲပေါ်ကြတယ်လဲဆိုတော့ကြည့်ကြရအောင်ပါပါဒါဟာသက်အရေးကြီးတဲ့အချက်ဖြစ်ပါတယ်ကျွန်တော်ရဲ့ယူဆချက်ကတော့မြန်မာပြည်ရင်ဆိုင်ရတဲ့အဓိကအကြဆုံးပြဿနာဟာဒီမိုကရေစီပြဿနာမဟုတ်ပါဘူးတိုင်းရင်းသားပြဿနာပြည်လဲရေးတာဖြစ်ပါတယ်လူများစုလူနည်းစုပြဿနာကိုတာဟဇာတာဖြစ်အောင်ဘလို့စီမံခန့်ခွဲကြမလဲဆိုတာဖြစ်ပါတယ်ဒါဟာလွတ်လပ်ရပြီးချိန်ကစလို့တခုတည်းသောအရေးကြီးဆုံးပြဿနာဖြစ်ပါလေ
1948ဖွဲ့စည်းပုံဥပဒေဟာလည်းဖက်ဒရယ်ဖွဲ့စည်းပုံမဟုတ်ဘူးသဏ္ဍာန်ဆောင်ဖက်ဒရယ်သာဖြစ်တယ်လို့ဝေဖန်ကြပါတယ်အဓိကသူတို့ဝေဖန်ထောက်ပြကြတာကတော့ပြည်နယ်ဝန်ကြီးချုပ်တွေကိုပြည်နယ်လွှတ်တော်ကရွေးချယ်ခွင့်မရှိဘဲဘို့အစိုးရကရွေးပေးတာသာဖြစ်တယ်လို့ဆိုတဲ့အချက်ဖြစ်နေပါတယ
် It was not a real federal system that's correct
ဒါစစ်မှန်တဲ့ဖက်ဒရယ်စနစ်မဟုတ်ဘူးဆိုတာမှန်ပါတယ်တိတ်လေအလုံးမဖြစ်ခဲ့ပါဘူ
းစစ်မှန်တဲ့ဖက်ဒရယ်မဟုတ်ဘူးဆိုတာစောစောကပြောတဲ့ပြည်နယ်ဝန်ကြီးချုပ်ကိုပြည်နယ်လွှတ်တော်ကရွေးခွင့်မရှိလို့ခေါ်တာပြောတာလားခင်ဗျာ
That's part of the problem. The problem is that
ဒါပြဿနာရဲ့ဒစိမ့်တစ်ပိုင်းမှာငွေကြေးကိစ္စအရေးကြီးပါတယ်ပညာရေးစနစ်ကိုဘယ်သူကချုပ်ကိုင်းတယ်လဲကျန်းမာရေးစနစ်ကိုဘယ်သူကချုပ်ကိုင်းတယ်လဲရဲတပ်ဖွဲ့ကိုဘယ်သူကထိန်းချုပ်မလဲစသဖြင့်ဒါတွေအားလုံးဟာတိုင်းရင်းသားလူနည်းစုတွေရဲ့အခြေအနေနဲ့ဆိုင်ပါတယ်အဖြေကတော့အရာရာမှာထိတ်တန်းရောက်နေသူတွေဟာဗမာတွေကြီးဖြစ်နေတာတွေ့ရပါတယ်။ဒါပေမဲ့အရသာအစိုးရခင်မှာတော့ထိတ်တန်းရောက်နေသူတွေထဲမှာလူနည်းစုတိုင်းရင်းသားတွေအ ਨੇ ချင်းပါဝင်တာတွေ့ခဲ့ရပါတယ်။နဝတနာဖတ်လက်ထက်ရောက်လာတဲ့အခါမှာတော့အားလုံးဗမာတွေကြီးဖြစ်သွားပါတယ်။စစ်တပ်ထဲမှာကြည့်လိုက်ရင်ဘုံမူကြီးအထက်မှာတိုင်းရင်းသားပဲတယောက်တွေ့ရပါသလဲ။ကျွန်တော်တော့မတွေ့မိပါဘူး။ရှိခဲ့ရင်တောင်မှမဆိုစလောက်ပဲဖြစ်ပါလိမ့်မယ်။တကယ်ကောင်းမွန်တဲ့ Federal Snip ဖြစ်ဖို့ဒါမှမဟုတ်လူနည်းစုတိုင်းရင်းသားတွေပါတပေါင်းတစည်းတည်းသောအမျိုးသားစိတ်ဓာတ်ခံစားရရှိစေတဲ့စနစ်တရဖြစ်ပေါ်လာဖို့အတွက်လူမျိုးမခွဲခြားတဲ့ဘဝတက်လအခွင့်အရေးကိုဖန်တီးပေးရမှာဖြစ်ပါတယ်။ဘယ်တိုင်းရင်းသားဖြစ်ဖြစ်ဗမာပဲဖြစ်ဖြစ် social mobility ဒန်းတူပေးထားရမှာဖြစ်ပါတယ်။ဆိုလိုတာကလူနည်းစုတွေကပဲဖြစ်ဖြစ်လူများစုတွေကပဲဖြစ်ဖြစ်အာဏာအဆောက်အုံရဲ့ထိတ်ဆုံးကိုတက်ရောက်ပိုင်ခွင့်ရှိရပါမယ
်။အခုလက်ရှိမှာတော့တိုင်းရင်းသားတဦးဟာဒုတိယသမ္မတအဖြစ်ပါဝင်လာတာတွေ့ရပါတယ်။ဒါပေမဲ့သူ့ရဲ့အာဏာနဲ့လုတ်ပိုင်ခွင့်တွေကိုကြည်ရတာကဒါ ceremonial ဖြစ်ဖို့များတယ်ထင်ပါတယ်။အခမ်းအနားအဆောင်အယံလို့သာရှိပြီးတကယ်တကယ်အာဏာရှိပုံမရဘူးလို့ပြောကြပါရခင်ဗျာ
။ Yeah, ceremonial, okay. But ceremonial is a beginning.
အခမ်းအနားဆောင်ရောင်ရှိရင်လည်းမဆိုးပါဘူး။ဒါအစပါပဲ။ဘာမှမရတာထက်တော့အဆောင်ရောင်လောက်ရတာပိုကောင်းပါလေ။ဒီလိုပဲပြောရမှာပါ။ဒါပေမဲ့ဒီလောက်နဲ့မလုံလောက်ပါဘူး။ဖြစ်တင်တာကတော့တိုင်းသားလူငယ်တွေယောက်ျားလေးမိန်းကလေးတွေရဲ့စိတ်ထဲမှာငါလဲတော်ရင်အရေးချီးရှိရင်တိုင်းပြည်အတွက်အရေးကြီးတဲ့နေရာကိုရောက်နိုင်တယ်ဆိုတဲ့အသိခံစားချက်ရှိလာနိုင်ဖို့လိုအပ်ပါတယ်။ဒါပေမဲ့လက်တွေ့မှာတော့သိအလားအလာမရှိသေးပါဘူး။နိုင်ငံတော်ကလိုအပ်နေတဲ့ပြည်ထောင်စုစိတ်ဓာတ်မျိုးထွန်းကားဖို့အတွက်ဒါဟာသိအရေးကြီးတဲ့ကိစ္စဖြစ်ပါလေ
။နောက်တစ်ခုကတိုင်းရင်းသားတွေကစစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးလို့ပြောရင်ဗမာအစိုးရကဒါဟာပြည်ထောင်စုဖြိုခွဲရေးအတွက်ဖြစ်တယ်ပြည်ထောင်စုပြိုကွဲဖို့အန်ဒီယရှိတယ်လို့ဆိုကြပါရယ်အဲ့ဒီအန်ဒီယဟာအစစ်အမှန်ရှိနေတဲ့တကယ်ရှိနေလို့ထင်ပါသလားခင်ဗျာ
Well let's you have to look historically Nay Win said
ဒီနေရာမှာတပိုင်းကိုပြန်ကြည့်ရပါလိမ့်မယ်1962ခုနှစ်ကဗိုလ်ချုပ်နေဝင်ကဖက်ဒရယ်စနစ်ဟာခွဲထွက်ရေးရဲ့ပထမခြေလှမ်းဖြစ်တယ်ပြိုကွဲရေးရဲ့ပထမဆင့်ဖြစ်တယ်လို့ပြောခဲ့ပါတယ်အဲ့ဒီချိန်ကစပြီးစစ်တပ်ကဒီအတိုင်းပဲတောက်လျှောက်ပြောခဲ့တာပါလွတ်လပ်ရေးခေတ်ဦးကာလမှာတိုင်းသားတွေလည်းကတချို့ဟာလွတ်လပ်ရေးလိုချင်ခဲ့ကြပါတယ်။ဒါလည်းမှန်ပါလေ။အချိန်နဲ့အမျှဒါဟာပြောင်းလဲလာရပါတယ်။ဒီကနေ့အခါမှာတာဝန်သိတဲ့ဘယ်လူမျိုးစုတွေကမှလွတ်လပ်ရေးမလိုချင်ကြတော့ပါဘူး။ မြန်မာနိုင်ငံပတ်ဝန်းကျင်ကဘယ်နိုင်ငံတွေမှာမှကမ္ဘာပေါ်ကဘလောက်အင်အားကြီးနိုင်ငံကမှဒီလူမျိုးစုတွေခွဲထွက်ပြီးလွတ်လပ်ရေးယူမှာမလိုချင်ကြပါဘူးဒီချိန်မှာခွဲထွက်ပြီးလွတ်လပ်ရေးယူကြရင်ယူဂိုစလာဗီးယားမှာလိုအတော်မတတ်နိုင်တဲ့ပြဿနာတွေဖြစ်လာနိုင်ပါတယ်ဒေသရင်းတည်ငြိမ်ရေးငြိမ်းချမ်းရေးအတွက်စီးလုံးညီညွတ်သောမြန်မာနိုင်ငံဖြစ်ထွန်းရေးကိုသာအားလုံးကလိုချင်ကြတာပါလူတိုင်းဒါဟုလက်ခံကြပါတယ်ဆိုတော့ပြည်ထောင်စုစီးလုံးညီညွတ်ရေးဟာအဓိကကြားတယ်ဆိုတဲ့ဘို့အစိုးရရဲ့အယူအဆကိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့အဲ့ဒီအမျိုးသားစီးလုံးရေးကိုဘလို့ရယူမလဲဆိုတာကပြဿနာပါ။ဒီနေရာမှာကျွန်တော်တို့ဟာနှီးပြွာအရာသဘောကွဲလွဲကြပါတယ်။ရီမန်းချက်ပန်းနိုင်ခြင်းအထူးတူပါပဲ
။ဒီနေရာမှာတိုင်းရင်းသားတွေဘက်ကစီးလုံးညီညွတ်တဲ့ပြည်ထောင်စုထူထောင်ရေးဆိုတာပေါ်ဆောင်ဖို့အစဉ်သင်းဖြစ်နေကြပြီ။ဒါပေမဲ့ဘို့အစိုးရကသူတို့မဟုတ်ဘို့အနာပိုင်းဘက်ကဒါကိုလက်မခံသေးဘူးလို့ပြောရင်ရပါသားခင်ဗျာ။
No, I think that they're ready. The central authorities want central.
ဘိုးအနာပိုင်းတွေဘိုးအစိုးရကလည်းမြန်မာတဲ့ပြည်ထောင်စုစိတ်တက်ကိုလိုချင်တာပါ။ဒါပေမဲ့သူတို့ဟာဒေသန္တရလူထုကိုအာဏာအလုံးလောက်ခွဲဝေပေးဖို့ညှဉ်းဆန်နေကြပါလေ။အဲ့ဒါကိုသူတို့စိုးရိမ်ကြပါတယ်။ကျွန်တော်ပြောခဲ့သလိုပါပဲ။လွန်ခဲ့တဲ့နှစ်90ကဆိုရင်မှန်ပါတယ်စိုးရိမ်စရာပါ။အခုတော့မဟုတ်တော့ပါဘူး။ပြောင်းလဲခဲ့ပါပြီ။ဒီပြောင်းလဲကိုအစိုးရကအသီးမတ်မပြုတ်နိုင်ဘူးလို့ထင်ပါတယ်။
ဆိုရင်ဘ ਹੁ အစိုးရကဒီအပြောင်းအလဲကိုနားလည်သဘောပေါက်လာအောင်တိုင်းရင်းသားတွေဘက်ကဘာလုပ်သင့်ပါသလဲခင်ဗျာဘာတွေလုပ်သင့်နေထင်ပါသလဲ
Well you have to be able to say to the central government authorities and to
ဘ ਹੁ အာဏာပိုင်တွေနဲ့စစ်တပ်ကိုပြောရမှာကပြည်ထောင်စုကခွဲမထွက်လိုပါဘူးဆိုတာရှင်းရှင်းလင်းလင်းပြောရပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့ခွဲမထွက်ဖြစ်အောင်အခြေအနေတွေဖန်တီးပေးပါကောင်းမွန်တဲ့ပညာရေးစနစ်ကောင်းမွန်တဲ့ကျန်းမာရေးစောင့်ရှောက်မှုပေးပါလေးစားမှုပြသပါလူတိုင်းဟာလေးစားတန်ဖိုးထားတာခံချင်ပါတယ်။လူများစုဗမာတွေလည်းပြည်ပရဲ့လေးစားမှုကိုလိုချင်ပါတယ်။နိုင်ငံတိုင်းဒီလိုပါပဲ။ဒါဟာသိအရေးကြီးပါတယ်။အရင်ကဗမာအာဏာပိုင်တွေဟာတိုင်းရင်းသားတွေကိုလေးစားသက်မှုမရှိပါဘူး။အထူးသဖြင့်ဗုဒ္ဓဘာသာမဟုတ်တဲ့တိုင်းရင်းသားတွေကိုမလေးစားကြပါဘူး
။ကျွန်တော်နောက်ဆုံးမြင်တဲ့မိကုံကတော့ဗိုလ်ချုပ်အောင်ဆန်းဟာတိုင်းရင်းသားလူမျိုးစုရဲ့ယုံကြည်ကိုးစားမှုကိုအများဆုံးရရှိခဲ့တဲ့ဗမာတူဖြစ်တယ်လို့ဆရာကြီးကဆိုခဲ့ပါတယ်။အဲ့ဒီအစဉ်လာကိုသူရဲ့သမီးကဆက်လက်သဲဆောင်အကောင့်ထဲပေါ်ထိုင်မယ်လို့ထင်ပါသလားခင်ဗျာ
That's a question I don't know whether she has the
ဒါကတော့မေးစရာပါပဲဗျာသူမဟာလက်ရှိအခြေအနေမှာတိုင်းသားတွေရဲ့ယုံကြည်မှုကိုရရှိနေပါရဲ့လားစဉ်းစားစရာပါယုံကြည်မှုတိစောက်ရေးဆိုတာသိခက်ခဲပါလေယုံကြည်မှုဟာဖြိုဖျက်ပစ်ခံခဲ့ရတာပါပြန်လည်တိစောက်ရတဲ့ကိစ္စပါဒါဟာအချိန်ယူရပါလိမ့်မယ်NLD ဟာလည်းဗမာအများစုကြီးစိုးတဲ့ပါတီဖြစ်တယ်လို့တိုင်းသားတချို့ကမြင်ကြပါတယ်။အစိုးရဟာလိမ္မာပတ်နတ်တယ်ဆိုရင်ဘယ်အုပ်စုဘယ်အဖွဲ့အစည်းကပဲလှုပ်လို့ယုံကြည်မှုတည်ဆောက်ရေးလှုပ်ရင်ခွင့်ပြုအားပေးသင့်ပါတယ်။သမ္မတဦးသိန်းစိန်ရဲ့ယာထူးလက်ခံမိန့်ခွန်းဟာသိကောင်းပါတယ်။1962ခုနှစ်ကစပြီးပြောကြားလာခဲ့တဲ့လူမှုမိန့်ခွန်းတွေထဲမှာအကောင်းဆုံးမိန့်ခွန်းဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါဟာပြောင်းလဲရေးလမ်းစာပါပဲ။ဘာဆက်လုပ်ကြမလဲဆိုတာကတကယ့်ကိုအရေးကြီးပါတယ်။